2019ခုနှစ်ဟာအပူချိန်မှတ်တမ်းတင်မှုသမျှဒုတိယအပူပြင်းဆုံးနှစ်ဖြစ်ပြီးဒီမတိုင်ခင်အပူပြင်းဆုံးနှစ်ဖြစ်တဲ့2016ခုနှစ်နဲ့အတူတူနီးပါးလောက်ရှိခဲ့တယ်လို့ဥရောပသမဂ္ဂ EU ရဲ့ဥရယာတီစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။2019ခုနှစ်ကကမ္ဘာလုံးဆိုင်ရာအပူချိန်ဟာ2016ခုနှစ်ကထက်3.3ဒီဂရီဆယ်စီယပ်ပဲပိုနေတယ်လို့ Copernicus ဥရယာတီပြောင်းလဲမှုဆိုင်ရာဌာန C3S ကထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။2016ခုနှစ်ကရာစုနှစ်တစ်ခုမှာမှတစ်ချိန်မဲကြုံရတတ်တဲ့အယ်နီညိုဥရုယာတီအခြေအနေကြောင့်ကမ္ဘာအပူချိန်ဟာ 3.1 ဒီဂရီဆယ်စီယပ်အထိတက်သွားခဲ့တာပါပြီးခဲ့တဲ့9နှစ်ဟာမှတ်တမ်းတင်မှုသမျှအပူဆုံးဖြစ်ပြီးစတင်မှတ်တမ်းတင်ချိန်ကတည်းကဆိုရင်2010ကနေ2019ခုနှစ်အထိကာလဟာအပူပြင်းဆုံး10ဆုနှစ်ဖြစ်တယ်လို့ C3S ကပြောပါတယ်2019ခုနှစ်ကကမ္ဘာလုံးဆိုင်ရာအပူချိန်ဟာ1981ခုနှစ်ကနေ2010ပြည့်နှစ်ကာလအတွင်းဖြန်းမြအပူချိန်ထက်3.6 ဒီဂရီဆယ်စီယပ်ပိုများပါတယ်။ပြီးခဲ့တဲ့9နှစ်အတွင်းကမ္ဘာမြေရဲ့အပူချိန်ဟာစက်မှုထွန်းကားတဲ့ကာလမတိုင်ခင်နှစ်တွေကထက် 1.1 ကနေ 1.2 ဒီဂရီဆယ်စီယပ်အထိပိုများပါတယ်။2020ပြည့်နှစ်ရဲ့ပထမသတင်းပတ်အတွင်းမှာကိုပဲအော်စတြေးလျနိုင်ငံအရှေ့တောင်ပိုင်းမှာဒေါ်မီလောင်ကျွမ်းတာနဲ့အင်ဒိုနီးရှားမှာရေကြီးတာကြောင့်လူဒါဇင်ပေါင်းများစွာသေဆုံးခဲ့ရတာလို့ဥရုယာတီနဲ့ဆက်ဆက်တဲ့သဘာဝဘေးရန်တွေကြုံထားရပြီးပါပြီ။အပူချိန်မြင့်တက်လာတာနဲ့အမျှဒီလိုကပ်ဘေးဆိုးတွေမကြာခဏကြုံလွန်ရမှာဖြစ်တယ်လို့ပို့ပြီးတော့လည်းပြင်းထန်လာမယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်